Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါတနင်္ဂနွေညပိုင်းတွေ့ထိတ်တန့်ရောက်သတင်းတွေမှာတော့တနင်္သာရီတိုင်းဝင်ကြီးချုပ်ဒေါက်တာလှဲ့လင့်မော်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရအမှုခွင့်အရေးယူလိုက်ပြီးဖြစ်ပါတယ်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ပါတယ်ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူပြောပြပေးပါမယ်မခွာညွေ
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ရဲစခန်းကရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့တဲ့အထိရခိုင်လက်နက်ကိုင်အဖွဲ့ AA ကဝင်ရောက်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲ
အေးဘက်ကလည်းစောင်းကုန်ပြပေးလာတယ်ချိုးရစင်လာလို့မြင်တယ်တော့တက်မတော်ဘက်ကလည်းလေးစားပုံမှာပို့ပြီးတော့လက်တုံးပြမယ်ဆိုရင်ဒီသက်ခံတွေပို့ပြီးတော့ကြောင်းကြစရာဝင်မအေးစရာနောက်တော့ဒီစားဝတ်ကြီးစရာတော့
ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့မတ်လ၈ရက်နေ့မှာကြားရောက်ခဲ့တဲ့အမျိုးသမီးများနေ့အထူးစီစဉ်တရက်ကိုလည်းမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ကြမှာပါဒုတိယပိုင်းနိုင်ဝတ်မှာတော့စီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ကြပါရစေ။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင
်။တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလင်းလင်းမော်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရအမှုခွင့်အရေးယူလိုက်ပါပြီ။တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလင်းလင်းမော် Global Grand Services GDS ကုမ္ပဏီကအမှုဆောင်ညွှန်ကြားမှုဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့အပေါ်အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်လှစ်အရေးယူလိုက်ပြီလို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဒီကနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်ဒေါက်တာလင်းလင်းမော်ဟာသူပိုင်နဲ့တရချောင်းမြို့နယ်အတွင်းကအိမ်ချမ်းမြေကိုမတန်တဆဈေးနဲ့ GGS ကုမ္ပဏီကိုရောင်းချပြီးတစ်ဖက်မှာတော့အပြန်အလှန်အားဖြင့် GGS ကုမ္ပဏီကိုစီးပွားရေးလုပ်ပိုင်ခွင့်တွေပေးခဲ့တယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါအပြင်တဝဲတက္ကသိုလ်နဲ့တဝဲလေစိတ်ချုံတွင်ရှင်းလင်းရင်းကိုလည်းတင်တာမခေါ်ဘဲတူးတဲ့သဘောနဲ့ဆုံးဖြတ်ဆောင်ရွက်ခဲ့ရမှာနိုင်ငံတော်ဘဏ္ဍာဆုံးရှုံးမှုတွေဖြစ်စေခဲ့တယ်လို့ကော်မရှင်ကထုတ်ပြန်ပါတယ်ဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့အစိုးရတာဝန်ရှိသူတချို့ဟာအဂတိလိုက်စားမှုကျူးလွန်တဲ့ဝန်ကြီးချုပ်လုတ်ပိုင်ခွင့်ကိုအလွဲသုံးစားပြုတယ်ဆိုပြီးတိုင်းလွတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့တိုင်ကြားချက်အရမြန်မာနိုင်ငံအဂတိလိုက်စားမှုကော်မရှင်ကနေအခုနှစ်စံပိုင်းစုံစမ်းမှုတွေစတင်ခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့လတင်းသာရီတိုင်းခရီးစဉ်အတွင်းမှာလည်းဝန်ကြီးချုပ်ကိုတိုင်တန်းမှုတွေရှိခဲ့ပါတယ်။လက်ရှိအဖြစ်တော့ဒေါက်တာလဲလဲမော်ဘယ်မှာနေသလဲဆိုတာအတည်ပြုလို့မရသေးပေမဲ့ဒေတာတွင်းသတင်းတွေအရသူ့ကိုအကျယ်ကျုပ်သဘောထိမ့်သိမ်းထားတယ်လို့ယူဆရပါတယ်။မြန်မာဆိုရတာဝန်ရှိသူတွေဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးရှင်။
ပြည်ပကဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကအတည်ပြုပြောကြားလိုက်ပါတယ်စစ်တွင်မြို့မိုင်90အကွာမှာရှိတဲ့ရိုးတရုတ်ရွာကဒီတိုက်ခိုက်မှုတွင်မှာနောက်ထပ်ရဲတပ်ဖွဲ့ဝင်2ဦးကဒဏ်ရာရပြီး2ဦးပျောက်ဆုံးနေတယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူ2ဦးက AFP သတင်းဌာနကိုပြောပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့အေးလက်နက်ကိုင်အဖွဲ့ကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဇန်နဝါရီလအတွင်းကလည်းအေးလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရဲတပ်ဖွဲ့ဝင်13ဦးကြာဆုံးခဲ့ပါတယ်အစိုးရတပ်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်အေတို့ကြာတိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေတာမို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတာဟာအခုဆိုရင်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတာ1000ကျော်ရှိနေဖြစ်ပါတယ်2019ခုနှစ်ကစပြီးရခိုင်ပြည်နယ်တွင်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွက်မှာရိုဟင်ဂျာ9သိန်းကျော်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးတွေ့ရှိမှုကြောင့်စစ်တပ်ကရိုဟင်ဂျာတွေပေါ်မှာနှိပ်စက်ညှဉ်းပန်းမှုမတရားပြုကျင့်မှုတွေနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေဆိုတဲ့အတုံးအနှုံးကိုလက်မခံတဲ့မြန်မာဆိုရကတော့ဒီဆွဆွဲမှုတွေကိုညှဉ်းဆုပ်ထားပါတယ်ခင်ဗျာ
တရုတ်ပြည်ပေါ်တိဘက်ဒေါ်လာအောင်ကျွမ်းမှု260ပြည့်အထိမ်းအမှတ်အခမ်းအနားကိုဒီကနေ့အိန္ဒိယနိုင်ငံတောတောင်ထူထပ်တဲ့ဒါရာဆလမ်ဒေတာလာမာဖျားเจ้าမှာဓမ္မတည်သချင်းတွေဆူတောင်းပွဲတွေနဲ့ကျင်းပခဲ့ပါတယ်အခမ်းအနားကိုတက်ရောက်လာသူတချို့ရဲ့မျက်နှာရီပေါ်မှာတိဘက်ဒေတာလွတ်မြောက်ပေးရေးဆိုတဲ့စာတမ်းကိုစည်းချေထားတာကိုလည်းတွေ့ကြရပါတယ် Lunga and Nichao Sega Mao Mingere Dito Lamuja, Tibet Pono Ji Dalai Lamaha, Indian Nangan Daram Sala Dita Matin Shambi, Pipaya Tibet Suya Puego Puesi Geraba, Tibet Dita Lumia Yitwe Tue Juba Murija, Pono Ji Lama Gugabaga, Lekanabi, Tango and Shisa Gugunima Tugu Noble Suchimi Bia Kevari, Adeshisa Tone Shibi Pite Pono Ji Dalai Lamaga, Akuti Dara Salam Dita Manitai Nize Pipari, Daram Salama Shire Tibet Piarai Male Tibet Dolan Yi Nichao Sepi Kana Tapung Piawegu Piata Tavari Nichao Sepi Tame Ludu Chite Pueguro Indian Nanga Muro New Daily Mapulo Dwabo Season Gebari
Miagoria Nanga Donji Damamho Agada Ego Yen Lotte Mopian Senebong Yare Lakana Tri Shirelo National Public Radio NBA Rentopian Libare Pyongyamu Niga စံအောင်တုံးဒုံးကြီးလွတ်တဲ့စခန်းကိုဂျိုရီကနေရိုက်ထားတဲ့ဓာတ်ပုံတွေကိုစမ်းစစ်တာမှာတော့ခုံနေကားတွေကားတွေရထားတွေနဲ့ဝန်ကြီးချက်တွေကိုတွေ့ရတယ်လို့အမေရိကန်သတင်းအေဂျင်စီကပြောပါတယ်။ဒါတွေအားလုံးကိုခြုံငှိလိုက်ရင်တော့မြောက်ကိုရီးယားနိုင်ငံကဒုံးမြန်တစ်ခုတိစောက်ဖို့လုပ်နေတာနဲ့တူတယ်လို့ကယ်လီဖိုးနီးယားပြည်နယ်မွန်ထရီးမြို့မှာရှိတဲ့မစ်ဒယ်ဘော်ရီနိုင်ငံကလေးလာရေးဌာနက မျိုးကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုပြန်လုပ်မယ်ဆိုရင်တော့တိတ်ကိုစိတ်ပြတ်မိမှာပဲလို့ပြောဆိုထားပြီးမကြခင်မှာပဲအခုကိစ္စပေါ်ပေါက်လာခဲ့တာဖြစ်ပါတယ်မျိုးကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးအတွက်ရည်ရွယ်ပြီးတော့နိုင်ငံခေါင်းဆောင်တို့ဟာဗီယက်နမ်နိုင်ငံမှာပြီးခဲ့လကတွေ့ဆုံခဲ့ကြပေမဲ့မျိုးကိုရီးယားဘက်ကဘလောက်ပိတ်သိမ်းမလဲဆိုတဲ့ကိစ္စမှာမပြေမလည်တွေဖြစ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဗီယိုရီမြန်မာပိုင်းရဲ့တင်းနှင်းခွနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အီသီယိုးပီးယားနိုင်ငံမြို့တော်အာဒစ်အာဘာဘာကနေကင်ညာနိုင်ငံနိုင်ရူဘီကိုပြန်တန်းလာတဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်တစ်စီးဒီကနေ့တနင်္ဂနွေနေ့မနေ့ကပြတ်ကျခဲ့တဲ့အတွက်လေယာဉ်ပေါ်လိုက်ပါသွားသူ159ဦးစလုံးသေဆုံးခဲ့ပါတယ်။နိုင်ငံပေါင်း33နိုင်ငံကခရီးသည်တွေတင်ဆောင်လာတဲ့ Boeing 737လေယာဉ်အမှတ်302ဟာမြို့တော်အာဒစ်အာဘာဘာကနေအရှိတောင်ဘက်62ကီလိုမီတာအကွာပေဆိုဖူမြို့နီးမှာပြတ်ကျခဲ့တာပါဒေသစံတော်ချိန်မနေ့8:38ကနေဘိုးနိုင်ငံတကာလေဆိပ်ကထွက်ခွာသွားတဲ့ဒီလေယာဉ်ဟာ8:44မိနစ်မှာအဆက်အသွယ်ပြတ်သွားခဲ့တယ်လို့အီသီယိုးပီးယားအစိုးရသတင်းဌာနကကြေညာပါတယ်တေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူကြေကွဲရကြောင်းလဲအစိုးရနဲ့ပြည်သူတွေကိုစာဝန်ကြီးချုပ်အယ်ဘီအာမက်ကတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်Boeing 737 MAX 8 ဂျက်လေယာဉ်အမျိုးအစားဒီလေယာဉ်ကပြီးခဲ့တဲ့နိုဝင်ဘာလကစတင်ပြေးဆွဲခဲ့တာဖြစ်ပြီးလေယာဉ်ပြတ်ကျမှုနဲ့ပတ်သက်လို့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါကြောင်း Boeing ကုမ္ပဏီကပြောပါတယ်အခုပြတ်ကျခဲ့တဲ့ Boeing 737 MAX 8 အမျိုးအစားလေယာဉ်ကပြီးခဲ့တဲ့အောက်တိုဘာလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကနေပြန်ကျက်ပြီးတော့မိနစ်အနည်းငယ်အကြာမှာဂျာဗာပင်လယ်ထဲပြတ်ကျခဲ့တဲ့လေယာဉ်နဲ့အမျိုးအစားတူဖြစ်ပါတယ်အောက်တိုဘာလကပြတ်ကျခဲ့တဲ့အင်ဒိုနီးရှားနိုင်ငံ Lion လေကြောင်းလိုင်းလေယာဉ်ပြတ်ကျမှုမှာလေယာဉ်ပေါ်လိုက်ပါသွားသူ189ဦးစလုံးသေဆုံးခဲ့ပါတယ်
ကလမီယာနိုင်ငံမှာလေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်လေယာဉ်ပေါ်မှာပါတဲ့လူ12ယောက်စလုံးသေဆုံးသွားခဲ့ပါတယ်။ကန်ဆူဆော်ပဲလေယာဉ်ပေါ်မှာပါတဲ့သူတယောက်မှအသက်ရှင်တာမရှိဘူးလို့ကလမီယာအရက်ဖက်လေကြောင်းအာရာဘိုင်းတွေကပြောပါတယ်။ The Laser Arrow လေဟာစနေနေ့မနက်ပိုင်းကပြတ်မကျခင်လေးမှာပဲအရေးပေါ်ဖုံးခေါ်ဆိုခဲ့တယ်လို့လည်းအာရာဘိုင်းတွေကပြောပါတယ်။ဒီလေဟာ San Jose del Guavia ကနေ Via Vicencio ကိုသွားနေတာဖြစ်ပါတယ်။အဲ့လေဟာ Via Vicencio မြို့နာရောက်ခါနီးမှာပြတ်ကျသွားတာဖြစ်ပြီးတော့လေရဲ့အပျက်စီးအစိတ်ပိုင်းတွေကိုလည်းအဲ့မြူနာမှာတွေ့ရတယ်ဆိုပြီးတော့အာနာပိုင်းကပြောပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးဝန်ကြီးချုပ်ရဲ့အဆိုပါလီမန်မှာမဲခွဲဆုံးဖြတ်တာမှာဝန်ကြီးချုပ် Theresa May အနေနဲ့အပြတ်အသတ်ရှုံးနိမ့်ခဲ့ပါတယ်ဝ ဝင်ကြီးချုပ်မေအနေနဲ့အခုချိန်ထိထူးခြားတဲ့အပြောင်းလဲဖော်ဆောင်မှုကိုမတင်ပြနိုင်ခဲ့ဘူးလို့ပါလီမန်တွင်ဥရောပသမဂ္ဂကိုမလိုလားတဲ့ခေါင်းဆောင်ပိုင်းအဖွဲ့ဝင်တို့ကတနင်္ဂနွေနေ့ကပြောပါတယ်ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ဖို့16ရက်သာလှူတော့တဲ့အခုချိန်ထိဝင်ကြီးချုပ်မေအနေနဲ့အောင်မြင်မှုတစ်စုံတစ်ရာမရသေးတာလည်းဖြစ်ပါတယ်ဗြိတိန်ခွဲထွက်ရေးအစီအစဉ်မှာ EU နဲ့သဘောတူချက်ညီချက်ရထားတဲ့ဝင်ကြီးချုပ်ထရီဆာမေအစိုးရရဲ့အစီအစဉ်ကိုတော့ပါလီမန်မှာရှုံးနိမ့်ခဲ့တဲ့အတွက်အကျိုးရလဲအနေနဲ့ EU ကနေဗြိတိန်ခွဲထွက်ရမှာသဘောတူညီချက်လုံးဝမပါတဲ့အခြေအနေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်ဒီအခြေအနေဟာဥရောပတလွှမ်းမှာရှိနေတဲ့ဗြိတိန်လုပ်ငန်းရှင်တဦးချင်းစီရဲ့စီးပွားရေးလုပ်ငန်းတွေအပေါ်အကန့်အသတ်တွေရှိလာမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံရှေ့ပိုင်းဘဂုစ်ဒေသက IS သေးကြော်တွေနောက်ဆုံးထိန်းချုပ်ထားတဲ့အပိုင်းမှာအမျိုးသမီးတွေအပါအဝင် IS သေးကြော်တွေဒါဇင်နဲ့ချီပြီးကိုအောင်နေတာကိုတွေ့ရတယ်လို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကပြောပါရယ်အဲ့ဒီဘဂုစ်နေရာကနေနောက်ထပ်အရသားတွေကိုစနေနဲ့တနင်္ဂနွေနေ့မှာဘေးလွတ်ရာကိုရွှေ့နိုင်လိမ့်မယ်လို့မျှော်လင့်တာကြောင့် SDF တပ်ဖွဲ့တွေဟာစစ်စင်ရေးတွေကိုခေတ္တရပ်ဆိုင်းထားတဲ့အချိန်အဲ့လိုတွေ့ကြရတာဖြစ်ပါတယ်အဲတိုက်ခိုက်ရေးသမားတွေနဲ့ဇနီးတွေကလေးတွေအပါအဝင်လူထောင်ပေါင်းများစွာအဲ့ပိတ်မိနေတဲ့ဘဂုစ်ဒေသကနေထွက်ခွာနေတာဟာသတင်းပတ်နဲ့ချီရှိသွားပြီဖြစ်ပြီးတော့ချီသွားပြီဖြစ်ပါတယ်ဒါကြောင့် SGF တပ်ဖွဲ့အနေနဲ့ဒီနေရာကိုသိမ်းဖို့အတွက်သူတို့ရဲ့စစ်စင်ရေးတွေကိုဆိုင်းငံ့ထားတာလည်းဖြစ်ပါတယ်ခင်ဗျာ
Natasakoku ne Malase ye tinin ngwe ni nya bai naw song ya tha de Myanmar ne naingat daga tadin dwe ko mat mya tasin aw ne ko yan nai lo pyo pya pi twa ja da ba akhu yin song naw yakai pi ne bak ka si ye tin ma ni de lat de lo chi ni ko pyo pya twa ba ma shin si ye tin ma mu re phit bwa ni se yakai pi ne de ga poun na chun myo ne yu ti yut ye sakan ko sani nya ga yakai lat nat kai apwe ee ga win yaw tai khai khe lo ye tat pwe win 9 u te song twa ba de ee tat ne aso ya tat to cha tai pwe re ga le di kini a thi a pyin than set phit ni da mu lo sit pye dukkha de 1000 jaw thwet pye ni ya de a chein akhu lo ye sakan ko tai khai mu phit de a paw de ta kan pi su re cha long chung ye so yei mu re po to la ni ba de di si ye pri pakha re ko si ye ni na ma phie shin me nai ngan ye ni lan ne ngin ngin chan chan phie shin cha ba lo le lwet taw ကိုယ်စလဲတွေနဲ့ကုညီကဲစဲပေးသူတွေကတိုက်တွန်းထားပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမနေ့စနေညတုန်းကရခိုင်ပြည်နယ်တဲကပုံနှကျွန်းမြို့နယ်ရိုးတရုတ်ရဲစခန်းကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကလက်နက်ကြီးလက်နက်ငယ်တွေနဲ့အင်အားသုံးဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်တချို့ပျောက်ဆုံးတချို့အပြင်းထန်ဒဏ်ရာရရှိခဲ့ကြပြီးရိုးတရုတ်ရဲစခန်းတွင်ကလက်နက်တွေပါပျောက်ဆုံးနေပါတယ်အသေးစိတ်သတင်းကိုသိရှိနိုင်မှုတက်မတော်သတင်းမှန်ပြန်ကြားရေးတာဝန်ခံတွေကို VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးအခုတိုက်ခိုက်ခံရတဲ့ရဲစခန်းတရှိရာရိုးတရုတ်ကျေးရွာဟာစစ်တွေရန်ကုန်ကာလန်နဘေးတရှိတဲ့အင်ဂျေတရားကျော်ရှိတဲ့ကျေးရွာကြီးတရားဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးနဲ့ဒေသတွင်းလုံခြုံရေးအတွက်ဒေသခံတွေကြားမှာပို့ပြီးတော့မှစိုးရိမ်လာနေကြတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့နော်အေးရဝင်တိုက်တဲ့ရေတရုပ်ဆိုတဲ့ရွာကတော့ရွာကြီးပေါ့နော်အင်ဂျေတောင်းလောက်ရှိတယ်အဲ့တော့အဲ့မှာဒီရွာပါရရောစစ်တီရန်ကုန်လမ်းမကြီးပေါ်မှာပဲအဲပုံကြုံမြို့နယ်အထက်မှာကြာတာပေါ့နော်အဲ့လိုစစ်ပယ်ချောင်းကြီးအများကြီးဖြစ်လာဖို့အလားအလာရှိတယ်။အဲကျွန်တော်တို့ဒုက္ခတွေတွေကနေ့စဉ်ရာနဲ့ရှိပြီးတိုးလာမယ်ဆိုရင်ဟိုမျက်ွယ်ပြုထားလို့မရနိုင်တဲ့အခြေအနေမျိုးရှိတယ်လို့အဲကျွန်တော်တို့မြင်တယ်။ဟောဒီကျွန်တော်တို့ဘက်ကလည်းအများအားပြောနေပါမယ်။အဲဤကလည်းကန့်လန့်ထားတယ်ညီကြီးတို့ဘက်ကမှဝင်ပြီးသွားပြေဆုံးပြီးတော့ဆွေးနွေးကြပါဆိုတာကိုသင်တစ်စိတ်တောင်းဆိုလာတဲ့ကိစ္စပါ။အဲအဲ့လိုမဟုတ်ဘူးဆိုရင်ကျွန်တော်တို့ခံကြည့်ထိတိချလွယ်နိုင်ငံတကာကလည်းအဲကျွန်တော်တို့စောင့်ကြည့်နေတဲ့အချိန်မျိုးဖိအားပေးနေတဲ့အချိန်မျိုးမှာကျွန်တော်တို့တော့တိုင်းလာလည်းတိုင်းဖွဲ့ရင်းနဲ့အဲဆရာနဲ့နှိမ့်ဖို့အများကြီးတွေ့တယ်လို့ပြောဆိုနေဖြစ်ပါရခင်ဗျာနော
်ရိုးတရုတ်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့နောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာလည်းရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာဆိုရတပ်တို့ကြားဝေဟင်ကပါတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဖြစ်နေလို့စစ်ဘေးရှောင်ပြည်သူတွေကပို့ပြီးတော့ထိတ်လန့်လာနေကြတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံးကကိုစောစောထွန်းကသူတိထားသမျှအခုလိုပြောပြပါတယ
်ဒီနေ့ကတော့အဲ့ဒီရိုးတရုတ်နဲ့ခုနမိုင်လောက်ဝေးတွေပေါ့နော်အဲ့ဒီဘုဒ္ဓမောဘုဒ္ဓဆိုတဲ့ယူော်ပေါ့နော်အဲ့ဒီယူော်နဲ့တစ်ပိုက်မှာတော့ဒီတောဆက်တွေမှာဒီတမန်တော်ကနေပြီးတော့ဒီလက်ကြောက်တိုက်ခိုက်မှုတွေလုပ်ရတာပေါ့နော်ဒီဟယ်လီကော်ပတာတွေနဲ့ပေါ့နော်အဲ့လိုမျိုးတော့ရှိနေပါတယ်ကျွန်တော်တို့အေးတိုက်ခိုက်ပြီးလို့ရှိရင်သူတို့ရဲ့အဲ့ဒီဘက်ကိုခြောက်ဆော့တော့တယ်ဆိုတော့ရင်းနေရချင်းရမှာပေါ့ကျွန်တော်တို့ကဘလို့ဆိုးမှုရှိတယ်ဆိုတော့ဒီတိုက်ခိုက်ဆက်ပြီးတော့မှပဲပို့ပြီးတော့မှပြင်းထန်လာတယ်ဒီမဖိအင်းအားတွေပို့ပြီးတော့မှအများကြီးဖြစ်လာတယ်ပေါ့နော်အဲ့ဒီအခုတိုက်ခိုက်ဖြစ်နေတဲ့ area တွေမှာနေခိုင်တဲ့ပြည်နယ်တွေမှာကဘလို့မှမလုံခြုံတော့ဘူးပေါ့နော်ဆိုတော့ဒီခါကျတော့ဒီမှာဒီတိုက်ခိုက်နေကတော့ကျွန်တော်တို့ကပါဝင်ပေါ့နော်ဒီအရင်ကိုစိုးရင်နေရတယ်အခုတစ်ပြင်း
ဒီတပွေကဒီကပူကြီးကျင်းလာပြီးတော့မှဒီဒီပတ်တစ်ခုလုံးကိုအကုန်လုံးဒီစစ်ပစ်ကဲဆိုင်တဲ့ပုံမျိုးရောက်မှာတော့ကျွန်တော်ရေးဆွေးနေကြပါလေ
အခုလိုမျိုးရခိုင်တက်အေးဘက်ကလည်းရဲစခန်းကိုစီးနေတိုက်ခိုက်မှုအပါအဝင်စစ်ရေးတိုက်ခိုက်မှုတွေကိုအရှိန်မြင့်လာသလိုစစ်တပ်နဲ့နယ်မြေခံလုံခြုံရေးတပ်တွေဘက်ကလည်းစစ်အင်အားသုံးတိုက်ခိုက်မှုတွေပိုလောက်လာမယ်ဆိုရင်ဒေသခံပြည်သူတွေကြားပုံပြီးတော့မှအထည်နာမှဖြစ်လို့စစ်ရေးပြည်ပခါတွေကိုနိုင်ငံရေးနည်းလမ်းနဲ့ပဲပြေလည်အောင်ဖြေရှင်းကြဖို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကတိုက်တွန်းပါတယ်
။ဟာပြောပြောအော်ဒါသူရဲ့စစ်ရေးဖိအားပေးမှုတွေပဲကျွန်တော်ဟိုမြင်တယ်အဲ့ဒီနေရာမဟုတ်ပါဘူးအဲ့ဒီအနည်းပေါင်းဝင်ရင်တော်တော်ရဦးဒေတာတွေမှာလည်းအဲနေတိုင်းလိုပဲဖြစ်နေတယ်အခုကကာလာမဘော်စီရောက်လာပြီဟောဒါဒီဘက်ကလည်းနော်အေးဘက်ကလည်းအစောင်းကုန်ဖိအားပေးလာတယ်ချိုးရစင်လာလို့မြင်တယ်တော့တက်မလို့ဘက်ကလည်းပဲလေးစားပုံမှာပို့ပြီးတော့လက်တုံးပြမယ်ဆိုရင်အဲ့ဒါဒေတာခံတွေပို့ပို့ပြီးတော့ကြောင်းကြစရာစိတ်မဝင်မအေးကြရနောက်တော့တူရစားဝဲနေကြတော့အခက်အခဲတွေနဲ့အဲ့ဒီကြောင့်မှရှိပါတယ်အခုလည်းတောင်းရှိပြီးတော့ဒုက္ခတွေရှိနေပြီးတော့
ဟုတ်ကဲ
့ဘုံမကြခင်ဆိုဒီတိုင်းဆိုရင်တော့နောက်ထပ်တောင်းရှိပြီးတော့ဖြည့်ရမယ်ဆိုရင်ဒါအကြီးအကျယ်ဘုကဝင်ရကူညီမလဲဒေသခံတွေကတော့ဒီတတ်နိုင်တော့ကူညီကြမယ်နိုင်ငံတော်ဘက်ကလည်းပတ်မမှုအားနေပါတယ်နိုင်ငံကအဖွဲ့အစည်းတွေကလည်းအားနေအဲ့ဒီပုံမှာကျွန်တော်တို့ကအဖြေရှာမယ်ဆိုရင်တော့ဒီလူလူဖြစ်နေတာကိုကြည့်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာနော်
ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့နှစ်တွေတုန်းကလည်းနေသားဆောင်တက်တဲ့နေမြေကန်ရဲစခန်းတွေကို ARS အကြမ်းဖက်အဖွဲ့ဘက်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့အဲ့ဒီတိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းမှုတွေအတွင်ရိုဟင်ညာမွတ်စလင်သိမ်းနဲ့ချီပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်အခုလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA ဘက်ကရဲစခန်းတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့လို့ဇန်နဝါရီလတုန်းကလည်းရဲတပ်ဖွဲ့ဝင်အနည်းဆုံး13ဦးထိအသက်ဆုံးခဲ့ရပါတယ်လက်တလောစီရေးပြည်ပခါတွေကြားစစ်ဘေးသင့်ပြည်သူ1000ကျော်ထွက်ပြေးနေကြရပြီးဒီလိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒေသခံရခိုင်ပြည်သူတွေကြားအတော်လေးကိုစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင
်။မဆုမွန်ပြောပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီအရေးအထူးအစီအစဉ်ကိုနားဆင်ရပါမယ်။မလ၈ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်။မြန်မာလူအဖွဲ့အစည်းတွေမှအမျိုးသားတွေနဲ့ရင်ပေါင်တန်းပြီးလူသီးများထင်ရှားတဲ့အမျိုးသမီးစွမ်းဆောင်ရှင်တွေအမျိုးသမီးအဖွဲ့အစည်းတွေအများအပြားရှိပါတယ်ဒီလိုအဖွဲ့အစည်းတွေကမှအများအကျိုးပြုပရဟိတအလုပ်တွေလှုပ်ဆောင်ရင်းလူသီးများလာတဲ့လေကျွန်းသူပရဟိတဖောင်ဒေးရှင်းအကြောင်းနိုင်ငံတကာအမျိုးသမီးများနေ့အထူးအစီအစဉ်ဖြစ်နေတင်ပြပေးကြပါတယ်လေကျွန်းသူဦးဆောင်အဖွဲ့ဝင်တချို့ကိုကိုယ်တိုင်သွားရောက်တွေ့ဆုံခဲ့တဲ့မခင်ဖြူထွေးကရန်ကုန်မြို့ကနေစူးစီးတင်ပြထားပါတယ်ရှင
်မြန်မာလူဖွဲ့စည်းအထွန်းမှာဒီနိုင်ငံရေးလူမှုရေးစီးပွားရေးအရနာမည်ရနေတဲ့ဒီအောင်မြင်ထင်ရှားတဲ့အမျိုးသမီးတွေအကြောင်းကိုပြောကြမယ်အမျိုးသမီးအဖွဲ့အစည်းတွေအကြောင်းကိုပြောကြမယ်ဆိုရင်တော့လေးကျွန်းသူဖောင်ဒေးရှင်းဆိုတဲ့ဒီပရဟိတဘလူရှင်များအဖွဲ့ရဲ့ဒီလုပ်ငန်းတွေအကြောင်းကိုတော့ချန်ထားလို့ရမယ်မထင်ပါဘူးဒီလေးကျွန်းသူအဖွဲ့ရဆိုလို့ရှိရင်သူတို့စတင်တည်ထောင်ခဲ့တာ၄နှစ်တောင်မှမပြည့်သေးဘူးဆိုပေမဲ့လည်းဒီကာလတိုအချိန်အတွင်းမှာပဲနာမည်ရလာတဲ့အဖွဲ့တစ်ခုပါသူတို့ရဲ့ဒီသဒ္ဓါတရားထက်သန်တဲ့ပရဟိတစိတ်တွေကြောင့်ပဲဒါနိုင်ငံကားတော်မှဂုဏ်ပြုရတဲ့သာသနာ့နှုတ်ကဟဖွဲ့ဆောင်လေးကျွန်းသူတွေလည်းဖြစ်လာခဲ့တာပါ
ဆိုးအားနာမကြာကလေးငယ်တွေကိုကူညီပေးတာကစားလို့ရေဘေးကူညီကယ်ဆယ်ရေးပြည်လဲထူထောင်ရေးနဲ့စာတင်တိုက်ကျောင်းဆောင်ဆောက်လုပ်လူတန်းမှုတွေအစုံအလူရင်ဆက်လက်နက်မကွာရရောပေးကမ်းလူတန်းလာခဲ့တာ၄နှစ်နီးပါးရှိလာပြီလို့လေးကျွန်းသူတွေကပြောပါတယ်မြန်မာလူမှုအဖွဲ့အစည်းအတွင်းအကူအညီလိုအပ်တဲ့နေရာတွေကိုကိုယ်တိုင်ကိုယ်ကျသွားရောက်လူလန်းတာတွေလှုပ်ဆောင်ခဲ့တယ်လို့လေးကျွန်းသူဦးဆောင်ဖွဲ့ဝင်တွေကပြောပါတယ
်ကြောက်ပြပါစစ်စစ်တင်ပေါ့နော်ဩဂတ်မှာရခိုင်မှာရေးပြီးအကြီးကျယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒီအတွက်အန်တီတို့အင်းကပထမဦးဆုံးထွက်တဲ့ကြည့်စမှာအဲ့မှာဆိုရင်အန်တီရောကဒီပျက်စီးလေးပါလေအကုန်လုံးကအန်တီတို့လေးမြန်နဲ့တဲရနီ
း
လေးမြန်နဲ့ဒီဥစားတွေပုံပို့တယ်ပို့ပြီးရင်တင်မော်တိုပေါ့နော်မော်တော်ပေါ့နော်မော်တော်နဲ့တရန်ပြီးရင်မော်တော်မဝင်နိုင်တဲ့နေရာဆိုအန်တီတို့လေးနဲ့ပါပြီးရင်ချီချင်းကလည်းရှောက်ရသေးတယ်ရွာသေးတယ်ဟိုဟိုလေတို့ဒုက္ခရောက်နေတာကိုတောင်မှတို့ကအန်တီတို့ကိုလာတာကိုတို့
အကျန်း
ကိုတို့ကျင်းနမှာနှွှဲထွေးတာပေါ့နော်ဒီမားလူတွေသူတို့စိတ်ထဲမှာအားငယ်နေတာ
အန်တီတို့ရဲ့ဒီပရဟိတလုပ်တွေထဲမှာဒါရခိုင်ခီးစင်ရတယ်ဒါမှမရရတခုလို့ပြောရမှာပေါ့နော
်အဲ့လာတဲ့မှာပဲကိုအေရာဗရီနော
်
အေရာဗရီတိုင်းကိုသွားတယ်နောက်မကွေးတိုင်းဟု
တ်ကဲ့မကွေးတိုင်းတော့အောက်လန်ကိုပေါ့အန်တီတို့စိုက်တွေ
တော့ပို့
လေလူလိုက်တာပေါ့နော်အန်တီတို့အတင်းထဲမှာပါတဲ့အောက်လန်သူတွေရှိတယ
်ဆိုတော
့သူတို့ဒေတာမှာလည်းမကြုံစဘူးမြန်မာနိုင်ငံအလဲပိုင်းဖြစ်ပြီးတော့ရေးပေးတော့ခါလေးဆိုတော့အန်ဒရူအဲ့ဒါလေးလူတယ်နောက်ပြီးတော့အန်ဒရူခုနပြောသွားတဲ့ ARV တိုင်း
ARV တိုင်း
ဆိုဟင်းသရအုပ်စုတကယ်ဟိုတကယ်ရေးပေးတဲ့ကြီးရတဲ့အထီကို အကုန်လုံးဖုံးရင်းချောင်းဝအစာရက်ကွက်အကုန်လုံးကျိုးအဲ့တော့အန်ဒရိုရှယ်တာတွေလူပြစ်တယ်လေအဲ့တော့အဲ့ဒီကစာတင်ချောင်းတစ်ချောင်းကိုအသေးလူလိုက်တယ်ဘာဖြစ်လို့ဆိုတော့သူတို့ကအကုန်ဖုံးချောင်းမှာဖုံးချောင်းတော့ပြောတော့မယ်အကုန်တက်စုပြီးတော့အဲ့မှာနေကြတယ်သူတို့မှနေကြတယ်အဲ့တော့အန်ဒရိုကစာတင်ချောင်းလေးတစ်ခုလူလိုက်တယ်အဲ့တော့ရေကျသွားတဲ့အချိန်ကျရင်ဒါစာတင်ချောင်းပေါ့အခုလိုမျိုးရေတက်တဲ့အချိန်ကျတော့သူတို့ရဲ့နားခိုရာရှယ်တာလူလေးဖြစ်သွားပြီဆိုအဲ့လိုမျိုးအန်ဒရိုရောက်ဒီမှာနှစ်ခုလူတယ်နောက်အဖြောက်ရန်ကုန်တိုင်းနဲ့အဖြောက်မှာဒီလိုတချောင်းအစ်ထက်လူတယ
်လူခွေစီတွင်းကပညာရေးကျန်းမာရေးလိုအပ်တဲ့နေရာတွေမှာလက်လန်းမိသမျှအကူအညီတွေပေးနိုင်ဖို့ကြိုးပမ်းခဲ့ကြသလိုတခြားသောပရိဒါအဖွဲ့တွေနဲ့လည်းလက်တွဲလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုပရိဒါလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမျိုးသမီးတွေအနေနဲ့လေးကျွန်းသူတွေရဲ့လို့ဘယ်လိုစတင်ဖြစ်လာခဲ့တာပါလဲ
။အန်တီရောကပေါ့နော်ဒီလေးကျွန်းသူဖောင်ဒေးရှင်းစပြီးဖြစ်လာတာကတော့ကဘာရေးကုန်းမြင့်မှာပေါ့နော်
။မဟာပါတနာ
တနာလိုင်းရောရဲ့ prophet တော့အဆောင်ကြီးလေးဆောင်ကိုအန်တီရောကစပြီးပညာ
တွ
ေပြင်ဆင်ခွင့်ရတဲ့အချိန်မှာပိန်2000ကျော်ကိုအန်တီရောကလူရမ်းနိုင်တယ်။အဲ့တော့လေးကျွန်းသူအဖွဲ့ဆိုတာမရှိသေးပါဘူး။အဲ့ဒီပြီးတဲ့အချိန်မှာအန်တီရောဒီအဖွဲ့ကလည်းဟိုပေါ့နော်ပရာဟိတတဲ့လေအဖွဲ့လေးတစ်ခုလုပ်ဖို့အစီအစဉ်ရှိတာ ਨੇ ဒီရဲ့နာမည်ကိုပဲအန်တီရိုယူလိုက်တာပါအန်တီရိုအသင်းအဖွဲ့ကဒီမိုကရေစီအသင်းပေါ့နော်အန်တီရိုမှာတစ်ခုလုပ်မယ်ဆိုရင်ဆုံးဖြတ်တာလားလို့ဆုံးဖြတ်ကြတယ်အဲ့တော့ဒါလုပ်မယ်ဆိုရင်ဒါလုပ်ချင်တဲ့လူတွေကလည်းရှိတယ်အဲ့တော့ဟိုအန်တီရိုကဘာဖြစ်ဖြစ်ဒီမိုကရေစီစံတဲ့အတွက်သာသနာရေးလည်းလုပ်မယ်ပရာဟိတလည်းလုပ်မယ်ဆိုတာဖြစ်သွားပါလေ
ဘာသာသာသနာအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်ရင်စတင်ဆွေးမိခဲ့ကြတာဖြစ်ပေမဲ့လို့နောက်ပိုင်းမှာတော့လူမှုအတိုင်းဝိုင်းရဲ့လိုအပ်ချက်တွေကိုကူညီဆောင်ရွက်ဖို့လူမှုအကျိုးပြုပရိဒါအဖွဲ့အဖြစ်နဲ့တရားဝင်အခိုင်အမာရည်တည်လာခဲ့တာဖြစ်တယ်လို့လေးကျွန်းသူနာရကဒေါ်ပိုးဖြူကပြောပါတယ်
။ဟုတ်ဆိုအန်တီရောကဘာသာရေးလဲတက်တက်ကြွကြွရှိသလို channel ဒီပရိဒါပေါ့နော်လူမှုရေးစီးပွားရေးဒီအမျိုးသမီးတွေရဲ့ခန္ဓာမှာလဲအန်တီရောကသူတို့ကိုကြီးအတတ်နိုင်ဆုံးကိုကြီးပန့်ပေးပေးဖို့ပေါ့နော်နောက်ပြီးတော့နိုင်ငံတော်ရဲ့ဒီမိုကရေစီဒီပေါ့နော်ဖက်ဒရယ်ပြည်ထောင်စုကိုပြောင်းလဲမှုမှာလဲအန်တီရောကဘာပဲပြောပြောအမျိုးသမီးတွေရဲ့ခန္ဓာကလေးသူငယ်တွေရဲ့ခန္ဓာကိုလဲအရေးပါတဲ့နေရာနေပေါ့အန်တီရောကစူးစမ်းဆောင်ရွက်နေတာပေါ့နော်
စားတင်ဖွဲ့စည်းချိန်မှာအဖွဲ့ဝင်အယောက်30ကျော်သာရှိခဲ့ပေမဲ့လည်းအခုချိန်မှာတော့အဖွဲ့ဝင်100ကျော်ထိရှိလာခဲ့ပါပြီ။စုစည်းညီညွတ်တဲ့ပရိဒါအဖွဲ့တစ်ခုအဖြစ်ခိုင်မာအားကောင်းလာဖို့ဘယ်လိုစိတ်ဓာတ်မျိုးတွေနဲ့ရည်တည်ခဲ့ကြတာပါလဲ။လေးကျွန်းသူဖောင်ဒေးရှင်းဥက္ကဋ္ဌဒေါ်မြတီရာကသူတို့ရဲ့စုစည်းမှုနဲ့ပတ်သက်ပြီးအခုလိုရှင်းပြပါဗျာ။
အဲ့တော့အန်တီရိုအဲ့ရတော့အန်ဒီအချက်3ချက်ပေါ့နော်အဓိကအန်ဒီမြင်တာပေါ့ပထမတစ်ချက်ကအန်တီရိုရှီမှာပါတဲ့အမျိုးသမီးတူးချင်းစီရဲ့အရေးချင်းနေပေါ့နော်ဆိုတော့သူတို့တွေကလည်းအရေးချင်းနေအကုန်လုံးကအန်ဒီ business မှာလည်းစီးပွားရေးမှာအောင်မြင်တဲ့အမျိုးသမီးတွေဖြစ်တယ်နောက်သူတို့ရဲ့ဒါဟိုနေပေပေါ့သူတို့လောကမှာသူတို့ကတော့တကယ်ကို leading role မှာရှိတဲ့အမျိုးသမီးတွေများပါတယ်ဆိုတော့ဒါပေမဲ့အဲ့ဒီအပြင်သူတို့ကဒီအဖွဲ့အစည်းတွေမှာလည်းပါကြတယ်အဲ့တော့သူတို့မှာပြောချင်တာကပူးပေါင်းဆောင်ရွက်တတ်တဲ့အလေးအထလေးတွေရှိတာများတယ်အန်ဒီရိုအဖွဲ့မှာပါတဲ့လူတွေကဆိုတော့ဒါလေးတွေကလည်းအန်ဒီရိုအားသာချက်တစ်ခုပေါ့နော်ဆိုတော့အဲ့ဒါတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့အန်ဒီရိုမျိုးသမီးတွေရဲ့အားသာချက်ပေါ့အန်ဒီရိုကယောက်ျားအသင်းဖွဲ့လည်းအများကြီးပေါ့ညီမတို့ကြည့်ရဲဒါပေမဲ့အန်ဒီရိုမျိုးသမီးတွေရဲ့အားသာချက်ကတော့ဒါမွေးရပါပဲပြောပြောအန်ဒီရိုကစိတ်ရှိတယ်တီးခံတယ်နော်ဘာပဲဖြစ်ဖြစ်ဟိုပြဿနာတစ်ခုတက်လာပြီဆိုရင်ညီမတို့ဒေါသကိုရှင်းလန်းမတင်မဲနဲ့အေးအေးဆေးဆေးလေးသွေးအေးနဲ့ဒါဖြစ်ရှင်းနဲ့အတွက်ကြောင့်အန်တီရိုဒါပြဿနာတွေကတော့ဒါအနေနဲ့များတော့ရှိတာပဲဘယ်သိမ်းဖွဲ့မဆိုလေဆိုတော့ဒါဒီအကုန်လုံးကိုအန်တီရိုအောင်မြင်စာနဲ့ကြော်လွှမ်းနိုင်တယ်ပေါ့နော်အဲ့တော့ဒီအမျိုးသမီးအသင်းဖြစ်တဲ့အတွက်เนาะဒါအန်တီရိုစိတ်ရှိတယ်တင်းကျင်ခံတယ်เนาะဒါတွေကလည်းအားသာချက်တစ်ခုလို့မြင်ပါတယ်ဆိုတော့နောက်ဆုံးတစ်ခုကတော့အန်တီရိုဒါဖျားဟောလည်းရှိပါတယ်ယောနီတော်မနတိကာရပေါ့အန်တီရိုပါတဲ့လူတူးချင်းကသူတို့ရဲ့ career တွေလည်းမတူဘူးသူတို့ရဲ့ background တွေမတူဘူးသူတို့ကြီးပြင်းလာတဲ့အနေထားတွေကတယောက်နဲ့တယောက်မတူဘူးမတူတဲ့အတွက်ဘာပဲပြောပြောအမြင်ကတော့မတူကြဘူးပေါ့နော်အမြင်မတူပေမဲ့လေဒီကိစ္စတစ်ခုပေါ်မှာအန်တီရိုအကောင်းမြင်နဲ့စိတ်လေးနဲ့ကြည့်လိုက်တဲ့အတွက်နောက်ဆုံးအန်တီရို solution ပဲဖြစ်ဖြစ် agreement နဲ့ဖြစ်ဖြစ်အန်တီရိုရတာအဲ့ဒါလေတကယ်အရေးကြီးတယ်ဘာပဲပြောပြောကိစ္စတစ်ခုပေါ်မှာအကောင်းမြင်မရှိရင်အားလုံးကပြဿနာကြီးပဲဆိုတော့ဒါလေးကအကောင်းမြင်တယ်သူ့ဘာသူအမြင်မတူဘဲသူအကောင်းမြင်လေးနဲ့ပြောတယ်เนาะအကောင်းမြင်လေးနဲ့ပြောတယ်ဆိုတော့အဲ့ဒါရအဲ့တော့အန်တီကတော့ဒီ main ကလေးတွေနဲ့တင်းဟိုတော်လောပါပေါ့တင်းဟိုလူအရေးအတွက်တရားကျော်ပေါ့เนา
ะ
member အဝိတရားကျော်အကုန်လုံးကလည်းတကယ်လုပ်ငန်းရှင်တွေအောင်မြင်နေတဲ့ဇီဝိုင်းလုပ်ငန်းရှင်များတယ်အားလုံးကအဲ့တော့ဒီကြားထဲမှာအန်တီတို့ team work လေးကိုမပြောက်မပြက်နဲ့အန်တီတို့လက်တွဲသွားနိုင်နေဆိုတာလေအန်တီတို့ဒီအကြီးကအခြေခံ၃ချဲလို့အန်တီမြင်ပါ
တို့အဖွဲ့ရဲ့စူးစီးခိုင်မာမှုနဲ့လူလူအကျိုးပြုလုပ်ငန်းတွေဆောင်ရွက်နေတာကိုအနာဂတ်အမျိုးသမီးတွေအတွက်စံနမူနာတစ်ခုဖြစ်စေချင်တယ်လို့လည်းလေးကျွန်းသူတွေကပြောပါတယ
်။မမတို့ကဒါစံပြဖြစ်ချင်တာပေါ့။အဲ့တော့
အလုပ်လုပ်ချင်တယ
်ပဝင်းချင်မာရောကိုမိသားစုရဲ့မာရောအဒီလိုကဒါကိုနိုင်ငံကိုတိုင်းပြီပေါ့နော်အဲ့ဒီမှာဒီလိုအမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုအဒီလိုကမြင့်တင်တယ်အဲ့တော့အန်ဒရူအတင်းရဲ့ရွေချက်မှာကအဒီလိုကဒါဒီလိုမျိုးအမျိုးသမီးရဲ့အခမ်းကဏ္ဍပို့ပြီးနေရာရဖို့တို့ဘာလို့လဲပါတယ်ဆိုတော့ကိုယ့်ရဲ့ဒီဒလိယူကဒုံနန်းစင်လာတွေကိုလည်းအဒီလိုထိမ့်သိမ့်နေတဲ့ဘက်ကတစ်ဖက်မှာလည်းအဒီလိုတက်အားသရွေအမျိုးသမီးတွေ ability ဘလောက်ရှိတယ်လဲဆိုတာအဒီလိုကပြချင်တယ်ဒါမျိုးသားတွေနဲ့ဒါနေရာတကာမှာရင်မောင်းတန်းနိုင်နေပေါ့အဒီလိုဒါကာယဟို strength ကလွဲလို့ဂျန်တဲ့နေရာတွေမှာအန်တီရိုအကုန်လုံးဒါရေမောင်တက်ပြီးလုံနိုင်နေအန်တီရိုရဲ့ဒါအရေးချင်းနေ ability တွေဘလောက်ရှိလဲဆိုတာလည်းတို့ပြချင်တယ်ဒီလိုမျိုးဖြစ်မှသာအန်တီရိုနိုင်ငံမှာဒါအမျိုးသမီးကတဝက်နော်အကျော်ရှိပါတယ်အဲ့ဒီတို့ကသူတို့တွေရဲ့အန်တီရိုကရှေ့ဆောင်လမ်းပြအန်တီရိုကဆန်နမူနာဒါကြောင့်အန်တီရိုဘာပဲပြောပြော role model နေနဲ့အန်တီရိုနော်နေတာထိုင်တာသွားတာလာတာအစအရင်တက်ပိုတော့မယူဆရသေးဘူးတော့အခုခေတ်က media ခေတ်လေဘယ်နေရာဖြစ်ဖြစ်အန်တီရိုလှုပ်ရှားမှုက Facebook တွေပါရီအစတခါလေ online နဲ့အချိန်နဲ့တပြေးညီကာနိုင်တဲ့အတွက်အန်တီရိုသွားတာလာတာနေတာထိုင်တာဒါပွဲတက်တာဝတ်တာစားတာအစအကုန်လုံးကိုအန်တီရိုနာနေနေလဲစင်ညာအန်တီရိုအဖွဲ့ဝင်နေလဲအန်တီရိုအဲ့လိုပဲ
မြန်မာနိုင်ငံလူဦးရေရဲ့တဝက်လောက်ဟာအမျိုးသမီးတွေပါနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာအောင်မြင်နေရရနေကြတဲ့အမျိုးသမီးတွေအများအပြားရှိပေမဲ့လို့နိုင်ငံရဲ့ဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေရဲ့ပါဝင်မှုကတော့လူဦးရေနဲ့ရှင်းလိုက်မယ်ဆိုရင်တိတိသားသားအားနည်းနေစေပါဒါကြောင့်မြန်မာလူအဖွဲ့အစည်းအတွင်းအမျိုးသမီးတွေရဲ့ဦးဆောင်ပါဝင်မှုအခမ်းကဏ္ဍမြင့်တင်လာအောင်သူတို့အဖွဲ့အနေနဲ့တက်ဆွမ်းသမျှအားပေးကူညီဆောင်ရွက်သွားခြင်းနဲ့လို့လည်းလူချင်းသူဦးဆောင်အဖွဲ့ဝင်တွေကပြောပါတယ်
အန်တီရိုအခုဒါအသိရွယ်ချက်တဲမှာလဲပါသလိုအခုမိခင်နေရောကလေးတငယ်တွေရောအန်တီရိုဒါအထူးသဖြင့်ကျေးလက်ကအန်တီရိုနိုင်ငံမှာ80ရာခိုင်နှုန်းကကျေးလက
်နေ
ပြည်သူတွေဖြစ်တယ်လေအဲ့တော့သူတို့ဒီကိုအန်တီရိုကဒါဟိုသူတို့ရဲ့စီးပွားရေးပေါ့သူတို့မှာဟိုမိသားစုတစ်ခုမှာเนาะအမျိုးသားအလုပ်လုပ်တယ်ဆိုပေမဲ့ဒါအမျိုးသမီးကသူတို့ရဲ့ဒါလူမှုဘဝဖူလုံရေးအတွက်သူတို့လည်းဝင်ဝင်ရှာနိုင်တယ်ဟိုဥမကွာအိမ်မကွာပေါ့เนาะအဲ့လိုမျိုးလုံနိုင်တဲ့လက်မှုပညာတွေအန်တီတို့အသင်ပေးဖို့အစီအစဉ်ရှိတယ်ဒါမှလည်းကိုယ့်ကိုယ်ကိုယုံကြည်မှုเนาะအများနဲ့ depend လုပ်နေရတဲ့ဘဝကနေပြီးတော့ဒါကိုယ့်ပတ်စံကိုရှာနိုင်တယ်เนาะဟိုသားသမီးကိုကိုထိန်းချောင်းနိုင်တယ်ဆိုတော့အဲ့လိုမျိုးနဲ့ကိုယ့်ကိုယ်ကို confidence ရှိလာမယ်ကိုယ့်ရဲ့အရေးအသွေးကိုလည်းအန်တီတို့ကပို့ပြီးတော့ polish လုပ်ပြီးတော့မှမွေးထုတ်ပေးတဲ့ပုံစံဖြစ်အောင်တို့ကဒီလိုအသက်မွေးမှုပေါ့နော် vocational training center ကိုအတို့အခုလုပ်ဖို့အစီအစဉ်ရှိတယ်ဆိုတော့အတို့ကတိရတီသွားပြီးတော့မှသူတို့ကို training လုပ်ပေးမယ်စားကျေးရွာမှာ community center တွေအတို့တည်ထောင်ပေးမယ်အဲ့ဒီကလောလောဆယ်ဒါ training center မှာဒါ leading လို model ဟိုဆရာမဆရာဖြစ်တင်တယ်လို့ပေါ့နော်အဲ့တော့အန်တီတို့ကအဲ့လိုဒီတိုင်းနဲ့ပြည်နယ်တွေကနော်ဒီလိုတွေခေါ်ပြီးတော့မှအန်တီတို့ဒီလိုမျိုးလုပ်ပေးဖို့ရှိတယ်အန်တီတို့ Sunshine Foundation နဲ့အန်တီတို့တွားခဲ့သေးတယ်မနစ်ကလည်းတွားခဲ့တော့သူတို့ကလည်းသူတို့မှအဲ့လိုကလေးတငယ်ရောလူငယ်တွေအတွက်ပေါ့ဟိုဟာပေါ့ဟိုစိတ်ရမှုမွေးတည်မှုကိုပပျောက်ဖို့အတွက်သူတို့မှ strategy တွေချပြီးတော့သူတို့လုပ်ခဲ့တာအရင်အောင်မြင်တယ်သမီ
း
အဲ့တော့အန်တီတို့နိုင်ငံမှာလည်းဒါ poverty alleviation ကိုအန်တီတို့တစ်ဖက်တနည်းကနေလုပ်ပေးတယ်မျိုးသမီးတွေကိုလည်းအန်တီတို့ကဒါလက်တွဲပြီးတော့ခေါ်ယူရရောက်တယ်ဆိုပြီးတော့အန်တီတို့အဲ့ဒါကိုအနေနဲ့အမြဲအကောင့်ထည့်ဖို့ရှိတယ်အန်တီတို့အခုဒါကြောင့်သူ့ရဲ့စင်တာတခုကိုလေအခုအန်တီတို့စူးစမ်းအထုတ်နေသမီ
းဟုတ်ကဲ့
မြန်မာနိုင်ငံဟာရရောပိကံမှုမှာကဘာကအမှတ်တမ်းတင်ရတဲ့အထိအသိမဲ့ပြုခံထားရတဲ့နိုင်ငံပါဗြိတိန်အခြေစိုက် Charity Aid Foundation ကနိုင်ငံပေါင်း140ကျော်မှစီးရင်ကောက်ယူပြီးတော့ထုတ်ပြန်ထားတဲ့အရရောဆုံးတဲ့စေတနာအရှိဆုံးတိုင်းပြည်စီးရင်မှာမြန်မာနိုင်ငံဟာလက်ရှိထိပ်တန်း10နိုင်ငံထဲမှာရှိနေပါတယ်ပြီးခဲ့တဲ့2013ခုနှစ်ကနေ2018ခုနှစ်အထိဆိုရင်တော့မြန်မာဟာ9နှစ်ဆက်တိုက်အရက်ရောဆုံးတဲ့စေတနာရှိဆုံးနိုင်ငံစင်းရဲ့ပထမနေရာမှာရှိခဲ့တာပါကိုမသိတဲ့လူစိမ်းတရားကိုကူညီပေးတာပေးကမ်းလှူဒါန်းတာနဲ့လှူအားဒါနပြုတာစတဲ့အချက်3ချက်ကိုကြည့်ပြီးတော့အရက်ရောဆုံးတဲ့စေတနာရှိဆုံးတိုင်းပြည်စင်းကိုထုတ်ပြန်တာပါဒီလိုမြန်မာနိုင်ငံရဲ့ရက်ရောပေးကမ်းလှူဒါန်းမှုတွေထဲမှာအမျိုးသမီးတွေရဲ့အလှူဒါနတွေအများအပြားပါဝင်နေတယ်ဆိုတာကိုတော့လေးကျွန်းသူအဖွဲ့ကတက်တည်အဖြစ်နဲ့ပြနေတယ်လို့ဆိုရင်မှားမယ်မထင်ပါဘူးရှင
်နိုင်ငံတကာအမျိုးသမီးများနေအထူးအစီအစဉ်အဖြစ်လေးကျွန်းသူပရာဟိတဖောင်ဒေးရှင်းအဖွဲ့ဝင်တချို့ကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ 92m 32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2019ခုနှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ19 25 32 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့အရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပြီးမြန်မာပြည်ကပေးစာများအစီအစဉ်ကိုလည်းနားဆင်ရပါမယ်။အဲဒီနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါ။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။2019မတ်လ9ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မှာကျင်းပပြုလုပ်ခဲ့တဲ့ NCA အပြည့်အစစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ဆယ်ပွဲရဲ့အစည်းအဝေးပြီးဆုံးသွားခဲ့ပါပြီ။အစည်းအဝေးပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့သလိုသတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့ပါတယ်။စီးဝဲအတွင်းညဉ့်ညဲဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေဘာတွေပြောခဲ့ကြသလဲ။အခုစီးဝဲပွဲဟာတစ်ဆုတ်နေတဲ့တရားဝင်ညဉ့်ညဲဆွေးနွေးပွဲတွေအတွက်အဖြေတစ်ခုဖြစ်ခဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။မြန်မာညဉ့်ညဲအလားအလာအကြောင်းလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
တိုင်းနာလည်းနဲ့ကင်ဆက်ပွဲရဲ့ထုတ်ပြန်ချက်မှာအချက်ရှိချက်ပါပါတယ်။အဲ့ဒါတွေကိုအနှစ်ချုပ်ပြောရရင်လာမယ့်မေလကျရင် NCA စာချုပ်လက်မှတ်ထိုးထားတဲ့တိုင်းနာလည်းနဲ့ကင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ငင်းငင်းလုပ်ငန်းစဉ်ဥစားအဖွဲ့ PPSD ရဲ့စုဖွဲ့မှုပြန်လုပ်ဖို့နဲ့ NCA ကိုအခြေခံတဲ့ငင်းငင်းလုပ်ငန်းစဉ်ကိုအောင်မြင်မြင်အကောင့်ထဲပေါ်ဖို့တိုင်းနာလည်းနဲ့ကင်ဆက်ပွဲရဲ့ထိပ်သီးခေါင်းဆောင်တွေအစည်းအဝေးတရက်ကျင်းပသွားမယ်။ဒီကနေ့နှစ်အောက်တိုဘာလ17ရက်နေ့က KNU ကရင်လက်နက်ကိုင်အဖွဲ့နဲ့ RCSS ရှမ်းလက်နက်ကိုင်အဖွဲ့တွေကနေနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်စီကိုပေးပို့ထားတဲ့စာမပါတဲ့အဆိုပြုချက်တွေကိုဆွေးနွေးဖို့အလို့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်း2008ဖွဲ့စည်းပုံပြင်ရေးလွှတ်တော်ရင်းစူးစမ်းမှုတွေကိုကြိုဆိုတဲ့အကြောင်းအဲ့ဒီလိုဖွဲ့စည်းပုံပြင်တာဟာလွှတ်တော်ပြင်ပမှာဆောင်ရွက်နေတဲ့ငြိမ်းချမ်းလုပ်ငန်းစဉ်နဲ့ဟန်ချက်ညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ဒါအပြင်သူတို့ MCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့ငင်းငယ်လုပ်ငန်းစဉ်မှာလက်နက်ကိုက်တော်လန်ရေးအဖွဲ့အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဘသူကမှခြံလက်မထားဘူးဆိုတော့အခြေခံမူကိုတဆိုင်မမတ်ကိုက်ဆွဲကြိုးပမ်းသွားမယ်ဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အစိုးရတက်မတော်နဲ့အခြား MCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုက်အဖွဲ့တွေနဲ့ပါဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။ထုတ်ပြန်ကြေညာချက်မှာဖော်ပြထားတဲ့အရာ MCA လမ်းကြောင်းအတိုင်းပဲဆက်သွားမယ်လို့ဆိုထားတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်ကြီးဆက်ရှိနေသေးတယ်ပျက်စီးသွားတာမဟုတ်သေးဘူးဆိုတဲ့ရှုထောင့်ကနေကြည့်ပြီးအကောင်းမြင်မယ်ဆိုရင်တော့မြင်နိုင်ပါတယ်။ဒါပေမဲ့ဒါဟာငင်းငယ်လုပ်ငန်းစဉ်တွေတရားဝင်ပြန်ဆနိုင်မယ်ဆိုပြီးတေချာပေါက်ပြောနိုင်တဲ့လမ်းစာတော့မဟုတ်သေးပါဘူး။ဒီအတွက်အလွတ်တဘောဆွေးနွေးပွဲတွေကိုဥဆောင်မဲ့အလို့အဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့အဲ့ဒီအဖွဲ့နဲ့တွေ့ဖို့အတွက်အစိုးရငင်းငယ်ကော်မရှင်ဘက်ကအငိမ့်စာဒုဗိုလ်ချုပ်ကြီးခင်စောဦးတမရယုံညွန်ကြားမှုချုပ်ဦးစော်ထင်းနဲ့ဦးလာမောင်ရွှေတို့ပါဝင်တဲ့အဖွဲ့ဟာမက်လာရှိရနီကထိုင်းနိုင်ငံချင်းမိုင်မြို့ကိုထွက်ခွာသွားပါပြီ
။ဆွေးနွေးပွဲအဖွဲ့နဲ့အပိတ်မိခွန်ပြောခဲ့ကြတဲ့ခင်ယူဥက္ကဋ္ဌစောမှုဒူစီဖိုးနဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ပြောခဲ့တာတွေကိုကြည့်ရင်လက်ရှိတပ်မတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတခုတည်းသောတပ်မတော်ကိစ္စစတာတွေကိုပဲအလေးထားပြောဆိုသွားတာတွေ့ကြရပါတယ်။ဗိုလ်ချုပ်ကြီးရွတ်စစ်ကတော့တရားဝင်အစည်းအဝေးတွေမှာဆွေးနွေးရင်နှစ်ဖက်အဖွဲ့အစည်းတွေဟာကိုယ့်ရည်ရည်ချက်အပေါ်မှာပဲအသေးစိတ်ကန်ဆွေးနွေးမှာဖြစ်လို့ဘလို့မှညှိလို့ရနိုင်မှာမဟုတ်ဘူး။ဒါကြောင့်အလွတ်တဘောဆွေးနွေးပွဲတွေကပဲကောင်းတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီအတွက်လက်နက်ကင်တိုင်းသားတွေကတစ်ဆုတ်နေတဲ့ကိစ္စကိုကြော်လွှားနိုင်မယ်နီးတနည်းအားဖြင့်အလွတ်သဘောတွဲဆုံဆွေးနွေးမှုတွေကနေနှစ်ဖက်သဘောတူညီမှုတစုံတရာရမှတရားဝင်ဆွေးနွေးပွဲတွေစီပြန်သွားဆိုတဲ့လမ်းကြောင်းရွေးချယ်လိုက်ပုံရပါတယ်အခုတော့အစိုးရဘက်ကလည်းအဲ့ဒီပုံစံအတိုင်းလိုက်ပါဆွေးနွေးနေတာကိုတွေ့မြင်ကြရပါတယ်အခြားတစ်ဖက်မှာတော့ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေငင်းငယ်လုပ်ငန်းစဉ်နဲ့ပါဝင်လာရေးကိစ္စပါတရုတ်နယ်စပ်မှာအခြေစိုက်တဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်း NCA ထဲပါဝင်လက်မှတ်ထိုးဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းဖိအားပေးမှုတွေအဆက်မပြတ်ရှိနေတာတွေ့နိုင်ပါတယ်ဒါပေမဲ့အောင်မြင်မှုတော့တိတ်မရသေးပါဘူးမကြသေးခင်ရက်ပိုင်းကကချင်ကိုကန့်တအောင်းပလောင်နဲ့ရခိုင် AA လက်နက်ကိုင်လေးဘွဲကိုအလွတ်သဘောသွားရောက်တွေ့ဆုံခဲ့တဲ့ငင်းငယ်ကော်မရှင်အဖွဲ့ဝင်တယောက်ပြောပြချက်အရအဲ့အစင်မပြေခဲ့ဘူးလို့သိရပါဗျ။နောက်ထပ်မျက်နှာစာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းပဋိပက္ခတွေကပိုးပြီးကျယ်ပြန့်လာတာတွေ့ကြရပါဗျ။ကချင်ပြည်နယ်၊ရှမ်းပြည်နယ်ဘက်မှလို့ကြီးမားတဲ့ရင်ဆိုင်တိုက်ပွဲကြီးတွေဖြစ်မနေပေမဲ့မိုင်းထောင်တိုက်ခိုက်မှုတွေ၊ပြန်ပေးဆွဲမှု၊လုံခြံတပ်ဖြတ်မှု၊အပြန်အလှန်ဖမ်းဆီးမှုစတာတွေနေတိုင်းလူလူဖြစ်နေပြီးစစ်ပွဲဟာအောက်ခြေပြည်သူလူထုကြားအထိပြန့်နှံ့လာတာတွေ့နိုင်ပါတယ်။ဒီလိုပဋိပက္ခကျယ်ပြန့်လာတာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေ၊ရခိုင်နိုင်ငံရေးသမားတွေဘက်ကစစ်ရေးနဲ့ထိတ်တန့်ရင်ဆိုင်မှုတွေရပ်ဆိုင်းဖို့တောင်းဆိုနေပေမဲ့တက်မတော်ဘက်ကတော့တောင်းကျမ်းသူနှိမ်နင်းရေးစစ်ဆိုပြီးဆက်ဆင်နွှဲသွားဖို့ရှိနေတယ်လို့AA ရခိုင်တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခိုင်အမာခြေကုပ်ရဖို့စ조사မှာကတော့အသေးချာပါပဲရခိုင်ပြည်နယ်တဲကအဲ့ဒီဖြစ်ရတွေဟာငင်းငယ်လုပ်ငန်းစဉ်အတွက်အနှုတ်လက္ခဏာတွေလို့ပြောရင်မမားနိုင်ပါဘူ
းလောလောဆယ်မြန်မာနိုင်ငံငင်းငယ်ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်တိုးတက်မှုမရှိုံမကနောက်ပြန်ဆုံးနေတယ်လို့တောင်သုံးသပ်နိုင်ပါတယ်ဒီလိုနောက်ပြန်ဆုံးနေရတာဟာအခုနောက်ပိုင်းတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုရခိုင်အေအေတပ်ဖွဲ့လူမျိုးရဲ့လက်နက်ကင်တိုက်ပွဲနဲ့ခြေကုပ်စခန်းရယူလိုမှု NLD အစိုးရရဲ့စစ်ဆက်ညှိနှိုင်းရေးမှုတွေအရေးချင်းနှဲပါမှုစတာတွေကြောင့်လို့ဆိုရင်လည်းမမားပါဘူးတပ်မတော်နဲ့အစိုးရအနေနဲ့လက်နက်လူသူအင်အားကောင်းပြီးကိုဂျိုးစည်းဝါးတွေနဲ့လည်းရောရှက်နေတဲ့မြောက်ပိုင်းကလက်နက်ကင်တပ်ဖွဲ့တချို့ NCA လမ်းကြောင်းထဲရောက်လာအောင်မစွမ်းဆောင်နိုင်သေးတာသိပြဿနာမရှိပေမဲ့NCA ကိုရေုံကြီးလက်မှတ်ထိုးခဲ့တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းဆက်ဆံရေးအကောင်းဆုံးထူထောင်ထားခဲ့တဲ့ဆိုတော့ခင်ယူလိုဝါရစ်တော်လိုင်းရေးအဖွဲ့စည်းကခေါင်းဆောင်တွေရဲ့ယုံကြည်မှုဆုံးရှုံးခဲ့တာကတော့ငင်းငယ်ရေးကိုအများကြီးထိခိုက်စေပါတယ်။ငင်းငယ်ရေးကိုရှစ်ဆက်တိုးဖို့ဆိုရင်တပ်မတော်ခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုကိုပြန်သုံးသပ်ဖို့လိုသလိုငင်းငယ်ရေးမှာစစ်ဆန်ညှိနှိုင်းရေးမှုနေရာယူထားတဲ့ NLD အစိုးရဘက်ကလည်းကိုယ့်ရဲ့စွမ်းဆောင်နိုင်မှုတွေကိုပြန်သုံးသပ်ပြင်ဆင်သင့်နေပြီဖြစ်ကြောင်းပါ။
ဥစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနှာစင်ကြရအောင်ပါရှင်။
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE ရဲ့တိချစ်သောရရှင်တွေအတွက်မြစ်တာတီလက်ဆောင်တချင်းတွေတုံးနဲ့ဖြောပြေးပေးသွားမှာဖြစ်ပါတယ်နော်။အခုအရင်အောင်ဆုံး VOE သောရရှင်တွေ Messenger ကနေပြီးတော့စာရေးပို့လာကြတာတွေကိုပြန်ကြားပေးသွားချင်ပါတယ်။လင်းနေရယူသွားတဲ့မိုးတိမ်ဆိုတဲ့တော်ရရှင်ဒီနာမည်လည်းမကြခဏတော့ကြားရတယ်ပါတယ်နော်။သူက Messenger ကနေပြီးတော့အမြဲတမ်းစာရေးတတ်ပါတယ်။သူကမင်္ဂလာညချမ်းမှာ VOE VOE နေ့စဉ်သတင်းတွေတင်ပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်။နေ့စဉ်နားဆင်အားပေးနေတဲ့တော်ရရှင်မှာ VOE 1.2 1.3 တွေအားလုံးလည်းကိုယ်စိတ်နှစ်ဖြာကျန်းမာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်။ကျွန်တော်ကထိုင်းကနေပြီးတော့နားထောင်နေတဲ့ပရိသတ်ပါတယ်။ဟုတ်ကဲ့ပါသိနေပါပြီ။နာမည်အရင်ကလွဲလို့သိနေပါပြီနော်။ဘာလို့လဲဆိုသူရဲ့ Facebook account နာမည်ကတော့ဒီခုနပြောသွားသလိုပဲလင်းနေရယူသွားတဲ့မိုးတိန်ဆိုပြီးခက်ဆန်းဆန်းပေးထားလို့ပါ Messenger ကရေးလာတဲ့နောက်ထပ် Facebook account ပိုင်ရှင်သောရရှင်ကတန်စင်အလှပန်းမျိုးတရားပါတဲ့သူရဲ့ Facebook account နာမည်ဖြစ်ပါတယ်မိတ်ဆက်ချင်းလို့ပါတတိယနေ့အကုန်နားထောင်ပါတယ်ဟုတ်ကဲ့ VOE မြန်မာအစီအစဉ်ကိုအခုလိုအားပေးရဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေပါစေနော်ရင်ဖွင့်ကျင်လို့ပါဆိုပြီးရေးလာတဲ့သောရရှင်ကတော့ကြော်ကြော်ဖြစ်ပါတယ်။သူကဘကိုးတိုင်းဒေသကြီးရေသာရှည်မြို့နယ်မြို့လားမြို့အမှတ်ငါတကြားဆက်ရုံကိုရောင်းချနေတဲ့ကြံတောင်သူတွေကြံရောင်းချရမှာအခက်အခဲဖြစ်နေပါတယ်။ဘယ်ကိုတိုင်ကြားဖြေရှင်းရမလဲ။ VOA သတင်းဌာနအကူအညီတောင်းခံပါတယ်ဟုတ်ကဲ့။ အခက်အခဲကိုဒီမှာစာရေးပြီးရင်ဖွင့်နိုင်ပါတယ်နော်။နေ့ရက်စနေနေ့မတ်လ9ရက်နေ့ကထုတ်လွှင့်ပေးသွားတဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာတော့နိုင်ငံတကာအမျိုးသမီးများနေ့ဂုဏ်ပြုအထိမ်းအမှတ်အနေနဲ့မြန်မာနိုင်ငံကအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးခန်းမှာဝင်ရောက်ပြီးတော့ဆွေးနွေးခြင်းလို့ဆိုပြီးတော့စာရေးလာတဲ့မိတ်ဆွေလာမျိုးကဦးစိန်မောင်ဒီတော့ရှင်အီးမေးလ်ကနေပို့ပြီးဆွေးနွေးခဲ့တာကိုတော့ကျမတို့အချိန်ဒီမလောက်လို့မထည့်လိုက်ရပါဘူးเนาะဒီတော့ရှင်ကဒီပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ရေးဆိုတဲ့ဇကားနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကဏ္ဍမှာရှိတယ်လဲဆိုတာကိုသူဆွေးနွေးလာပါတယ်ရှင
်ပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ဤဆိုတဲ့ဇကားအိမ်ရှင်မအိမ်ရဲ့အရှင်သခင်မဆိုတဲ့အတုံးနှုံတွေဟာအမျိုးသမီးများရဲ့ရေးပါမှုကိုတင်စားဖော်ပြထားတဲ့စကားလုံးတွေပဲဖြစ်ပါတယ်မြန်မာနိုင်ငံလိုလူဦးရေ53သန်းရှိတဲ့နိုင်ငံမှာတော့အမျိုးသမီးဦးရေကထက်ဝက်ကျော်ရှိနေတာဟာအမျိုးသမီးလူသားအရေးအမြင့်ပေါ်ကျွယ်မှုရှိနေတာကိုပြနေတယ်လို့ဆိုကြပါတယ်။ဒီအမျိုးသမီးထက်ဝက်ကျော်ထဲမှာထူးထူးခြားခြားတိုးတက်ဖွံ့ဖြိုးလာတဲ့အမျိုးသမီးဦးရေဟာကဏ္ဍတိုင်းမှာတော်တော်များများရှိနေတယ်ဆိုတာကိုလေ့လာတဲ့သူတိုင်းသိနိုင်ကြပါတယ်။ဒါပေမဲ့သူတို့တွေဟာမိမိတို့ရဲ့အရေးချေအရေးသွေးအလျောက်နေရာပေးအတုံးချခံရမှုအလွန်နှဲပါနေပါတယ်။လူခွေရေဆုံးရှုံးနေရတာကိုလည်းသတိထားမိနိုင်ပါတယ်။သူတို့တွေအနှစ်90ကျော်စစ်အာဏာရှင်တွေရဲ့လက်အောက်အမျိုးသမီးအမျိုးသားခွဲခြားဆက်ဆံခံရမှုတွေကြောင့်ယောက်ျားသားများနဲ့တန်းတူအခွင့်အရေးများမရခဲ့ကြပါဘူး။တခြားနိုင်ငံတွေကိုသွားပြီးတော့ကြီးပွားတိုးတက်အောင်လုပ်လို့ဖြစ်လာတဲ့အရေးချင်းကောင်းတွေအစ်စ်မြင့်ဤပညာတွေကိုလည်းအမိနိုင်ငံမှာပြန်လာပြီးအသုံးချမပေးနိုင်ခဲ့ကြပါဘူးအခုခါမှာတော့အဝေးရောက်နေတဲ့သူတွေကိုပြန်ခေါ်ရောက်ရှိပြီးတော့သူတို့ကိုစနစ်တကျပြုစုပျိုးထောင်နေရာပေးအသုံးချသွားဖို့လိုနေပါပြီမဖွင့်ဖြိုးသေးတဲ့အမျိုးသမီးများအတွက်ကိုလည်းသူတို့တွေရဲ့ဘဝတိုးတက်သားရရေးအတတ်ပညာတစ်ခုခုနဲ့အသက်မွေးဝမ်းကြောင်းနေရေးခေအမြင်ခေအတိနဲ့ကိုက်ညီတဲ့အရေးချင်းများရရှိစေရေးပညာရေးစီးပွားရေးစာတာတွေကိုထိုက်ထိုက်တန်တန်ခန်းစားကြရစေဖို့ဆောင်ရွက်ပေးတင်နေပါပြီ။နှင်းပန်းနှိပ်စက်မှုနဲ့အကြမ်းဖက်မှုတွေကိုတရားဥပဒေစိုးမိုးမှုအပိုင်းကဥပဒေနဲ့အညီထိထိရောက်ရောက်အေးအေးယူကာကွယ်ပေးမယ်။ထိုက်တဲ့အပြစ်ဒဏ်များကိုထိထိရောက်ရောက်ချမှတ်ပေးမယ်ဆိုရင်ဒီနှင်းပန်းမှုတွေအာဓမ္မပြုကျင့်မှုတွေရော့ကြပြီးတော့တဖြည်းဖြည်းပျောက်ွယ်သွားနိုင်ပါတယ်လို့ဆိုချင်ပါတယ်။မြမယဉ်ကျေးမှုဘဝမြင့်မားလာပြီးအမျိုးသမီးများရဲ့ဘဝလုံခြုံအေးချမ်းမှုတွေလည်းတိုးတက်လာမယ်လို့ယူဆပါကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင်
။ဒါကစနေညတိုက်ရိုက်လေလံအစီအစဉ်နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုစနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့အစာရေးပြီးတော့ဆွေးနွေးလာတဲ့တော်ရရှင်ဦးစိန်မောင်ဖြစ်ပါတယ်။မိထီလာကပါ။အခုလိုပါဝင်ဆွေးနွေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီလိုမျိုးတော်ရရှင်ရဲ့အီးမေးလ်ဒါမှမဟုတ် Facebook Messenger တို့ကနေပြီးတော့အစာရေးပြီးတော့ဆွေးနွေးလာတဲ့စာတွေကိုတော့ကျွန်တော်တို့တိုက်ရိုက်လေလိုင်းပေါ်မှာဖော်ပြပေးတဲ့အခါမှာဖော်ပြပေးပြီးတော့ကျမတို့အချိန်ကန့်သတ်တဲ့ဒီစာတွေမလောက်ဘူးစာတွေများသွားလို့ကြိမ်းခဲ့တယ်ဆိုရင်တော့ကျမတို့စာတွေကိုရွေးချယ်ပြီးတော့အခုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့လေသူတို့ဆွေးနွေးချက်တွေကိုဆက်ပြီးတော့ဖော်ပြပေးနေပါတယ်နော်စာရေးလာတဲ့တော်ရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဗီဒီယိုကတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားထောင်ရင်းနဲ့သူတို့ရဲ့ကိုယ်ပိုင်ယူဆချက်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနိုင်ငံရေးရာကိစ္စတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ရင်ဖွင့်လာတဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျမတို့တင်ဆက်ပေးတဲ့သတင်းတစ်ခုကိုနားဆင်ပြီးတော့ဒီရခိုင်ဒေသဖွံ့ဖြိုးရေးသတင်းဖြစ်ပါတယ်။အဲ့ဒီသတင်းကိုနားဆင်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့စစ်တွေကပါသူကတာစွာရခိုင်ဆိုတဲ့တော်ရရှင်မှာသူမေးလာတဲ့အချက်ကတော့
ရခိုင်ပြည်နယ်စီးပွားရေးမှာရခိုင်ပြည်ကပေးရမှာလားဒါမှမဟုတ်ရခိုင်ပြည်ကိုပေးမှလားရှင်းရှင်းလင်းလင်းသိကြပါတယ်ကြောက်ဖြူစီးပွားရေးစုံမှာတော့တရုတ်ပြည်ကလူအလုံးအင်းနဲ့လာပြီးအကုန်ယူသွားတာပါပဲနိုင်ငံဖွံ့ဖြိုးတိုးတက်လာရင်ပြည်တွင်းတည်ရန်စာတကုန်သွားပါလိမ့်မယ်မြေအောက်ကနှုတ်ပြီးရင်မြေပေါ်ကိုပစ်လိုက်တာကြောင့်မြေပေါ်မြေအောက်ကုန်သွားပါပြီ
ဒါကတော့သူကကြောက်ဖြူစီးပွားရေးစုံမှာကြုံနေရတဲ့အဖြစ်ကြောင့်ဒီရခိုင်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေကြတာကိုလည်းစိုးရိမ်နေတဲ့ပုံနဲ့ရေးပို့လိုက်တာဖြစ်ပါတယ်ဟဲဇန်မတဲဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ပါဝင်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင
်မြန်မာနိုင်ငံရေးမှာစစ်တပ်ကအစဉ်တစိုက်ပါဝင်လာတာကြောင့်မြန်မာဒေတာရင်းနဲ့ကဘာမှာအနှိမ့်ကျဆုံးစီးရင်ကိုရောက်နေပြီဆိုတာကိုအနှစ်60သမိုင်းကတက်တည်ထူနေပါတယ်ဒါကလုံးဝညင်းလို့မရတဲ့ကိစ္စပါဒီချက်ကိုအခုထိလက်မခံပဲနိုင်ငံရေးမှာတက်မရောမပါရင်မဖြစ်ဘူးဆိုတဲ့အယူဆကိုဆက်လက်စုပ်ကိုင်ကတက်မရောကနိုင်ငံရေးမှာဆက်ပါနေရင်တော့မြမနိုင်ငံရေးဟာဘရော့မှဖြောင်ပြီးမှမထင်ပါဘူးစစ်တပ်ကဘာချွင်းချက်မှမရှိပဲနိုင်ငံရေးကစုပ်ခွာပေးမှပဲ မြန်မာနိုင်ငံကဖက်ဖက်ကတဖြည်းဖြည်းပြန်နလန်ထူပြီးတိုင်းရင်းသားတွေနဲ့ညီညာရင်းနဲ့တဖြည်းဖြည်းပြန်လည်တည်ဆောက်နိုင်မယ်လို့ယုံကြည်မိပါတယ်
။ကုကူပန်ဆိုတဲ့သောရရှင်ကတော့အစိုးရနဲ့တိုင်းရင်းသားတွေကြားမှာညီညာရင်းနဲ့ပတ်သက်ပြီးတော့ဘလို့အလားအလာရှိသလဲဆိုတာကိုသူ့ရဲ့ထင်မြင်ယူဆချက်အခုလိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOA ရဲ့ကျွန်တော်ကတော့လက်ရှိအစိုးရနဲ့တိုင်းရင်းသားတွေကြားညီညာရင်းရဖို့မလွယ်ဘူးလို့ထင်ပါတယ်။စေအစိုးရဘက်ကညီညာရင်းလိုချင်ရင်လက်နဲ့ဆွံ့ရမယ်လို့ပြောလိုက်တာဟာဘယ်တော့မှညဉ့်ဉန်းကြီးမလုတော့ဘူးညဉ့်ဉန်းကြီးမဖြစ်တော့ဘူးလို့ပြောလိုက်တာနဲ့တူနေပါတယ်တိုင်းသားတွေကလည်းဘယ်တော့မှလက်နဲ့ဆွံ့မှာမဟုတ်ဘူးဆိုတာကျွန်တော်ရဲရဲကြီးပြောရပါတယ်နောက်ပြီးတော့အစိုးရရဲ့ညဉ့်ဉန်းကြီးမူကဖက်ဒရယ်အသွင်ဆောင်မယ်ခွဲမထွက်ရလို့စစ်ဘူချုပ်တွေပြောလိပြောထရှိကြပါတယ်ဒီကိစ္စကတော့ကျွန်တော်တို့တိုင်းသားတွေကိုစစ်အစိုးရကဘယ်လောက်ထိအခွင့်အရေးပေးထားသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်မြန်မာအစိုးရနဲ့ပေါင်းစုပြီးနေကြည့်မယ်ထင်သာသလိုဖြစ်မလာခဲ့ရင်တော့ကျွန်တော်တို့ခွဲထွက်လို့ကခွဲထွက်ခွင့်ပေးထားရပါမယ်အဲ့လိုပေးထားခြင်းအပြင်စစ်အစိုးရဟာတိုင်းသားတွေကိုအပေါ်စီးကနေမဆက်ဆံတော့ပါဘူးခွဲထွက်ခွင့်မရလို့တားမြစ်ထားတာဟာသူတို့တနေ့နေ့တစ်ချိန်ချိန်မှာငယ်မှုပြန်လာငယ်မှုပြန်လာနိုင်တယ်လို့အသွင်ပြောင်းတဲ့ပုံတင်ညိုတွေဖြစ်လာနိုင်ပါတယ်Federal မူကခွဲထွက်လို့ကခွဲထွက်သွားနိုင်ပေမဲ့ Confederate မူကတော့တိုင်းသားတွေခွဲမထွက်နိုင်ဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ပြည်내မှာအာဏာရှိပြီးလုပ်ပိုင်ခွင့်လည်းရှိတာပေါ့။တိုင်းသားတွေခွဲမထွက်ဖို့အလားအလာပိုများပါတယ်။ဟုတ်ကဲ့ပါ။ဒါကျွန်တော်အမြင်ကိုပြောတာပါ။
ဒါကတော့တော်ရချင်းနေမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေပေါ်မှာတို့ရဲ့အထင်မြင်ယူဆချက်တွေကိုတို့ထင်မြင်တဲ့အပိုင်းအရလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးဆွေးနွေးလာကြတာဖြစ်ပါတယ်။ဟုတ်ကဲ့ပါ။အဲဒီလိုမျိုးကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ပြောနိုင်အောင်လို့လည်းကျမတို့တော်ရချင်းနေလွတ်လွတ်လပ်လပ်ပြောပြီးတော့တော်ရချင်းနေရေးပို့လာကြတဲ့စာတွေကိုကျမတို့အထူးကြိုဆိုနေပါတယ်နော်။တော်ရချင်းနေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးတောင်းလာတဲ့တော်ရချင်းနေကိုလည်းအလှည့်ပေးချင်ပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့မြန်မာတေးချစ်တော်ရရှင်တွေအတွက်မြန်မာတချင်းတွေတပုန်းနဲ့ဖြောပြေးပေးတော့မှာဖြစ်ပါတယ်တေးတောင်းလာတဲ့တော်ရရှင်ကတော့ဇော်ဆိုတဲ့တော်ရရှင်မှာသူက Good morning VOA ကျွန်တော်တငယ်ချင်းနှစ်ယောက်အတွက်တချင်းတောင်းဆိုလိုပါတယ်တဲ့ရန်ကုန်မြို့တာကီတာမြို့နယ်တစ်အနော်မှာမပြည့်ပြည့်ဖြိုးနဲ့ဝါဆိုကကိုကျော်ဝနာတို့တွေမြို့ကြီးတည်ဆူထားတဲ့မင်းရှိရဲ့မြို့ဆိုတဲ့တချင်တောင်းဆိုချင်ပါတယ်။ Thank you for your wine order များကိုရောစိတ်ရောကျမ်းမာကြပါစေလို့ဆုမွန်တောင်းပေးပါတယ်တဲ့။ဒေါရရှင်စောပါ။ဟုတ်ကဲ့။သူတောင်းထားတဲ့တချင်လေးထုတ်လွှင့်ပေးချင်ပါတယ်နော်။မြို့ကြီးတည်ဆူထားတဲ့မင်းရှိရဲ့မြို့ဆိုတဲ့တချင်ကိုဒီတေးတောင်းခံရတဲ့ဒေါရရှင်နောက်ပြီးတေးတောင်းတဲ့ဒေါရရှင်စောနဲ့တေးချစ် VOE ဒေါရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။
Lantime email nge le ma song de min go be ngat da sa su taw mi de a be ro pyan twi me ti nai le sai the ma ro yong chi se de ni ma ro ta ro twi song si ya me ne ma me line ni ညစ်နာလေးနှုတ်စတဲ့ရောက်လေဘုံညောင်းတော့မှတ်ရပြင်းနေငါရဲ့သေးတဲ့ချမ်းမင်းစီချမ်းပြီးဒီမြူလေးရဲ့ဝေးငါပြန်သွားတဲ့အခါမြင်မပေးဖို့ပြခဏလောက်စိတ်ထားပါတမီးနေ
ဒီသတင်းစုထားတဲ့မင်းရှိရဲ့မျိုးစုံတစ်ချင်ကိုနားဆင်ကြကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပ င်ဟောင်းတွေကိုတော့ရေဒီယိုကနေမနားထောင်လိုက်ရအောင်ဆိုရင်ကျမတို့ view internet ဆက်မြင်နေမှာပြန်ပြီးတော့နားဆင်နိုင်ပါတယ် website လိပ်စာက bambis.vionews.com ဖြစ်ပါတယ် view ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေမြပြလာတဲ့မြုံငယ်လေးမတော်ရေဆုံးသွေးကြတယ်တကယ်တော့ we see
မေတ္တာကြော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင
်။ကြွရှိမှာခင်ဗျ။အခရီးလေစာမှုရင်းနဲ့တိုင်ကြားခံရတဲ့တင်းငါကြီးတိုင်ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအခရီးလေစာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီ။စစ်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်စဉ်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူ့အဖွဲ့အစည်းမှာဒါဟာစံနမူနာပြလုပ်ရက်တစ်ခုလိုမျိုးအပြောင်းလဲတစ်ခုအတွက်မျှော်လင့်စရာတွေရှိလာပြီလား။အခုခေတ်သစ်စနစ်သစ်မှာမြန်မာလူ့အဖွဲ့အစည်းအတွင်းအားရလေစားမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘသူတွေမှရောတာဝန်ရှိပါသလဲ။ဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328999ဖြစ်ပါတယ်။ Email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ်သတို့ရှင်တို့ကိုကြိုဆိုပါရခင
်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလည်းဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုကိုငင်းချမ်းနဲ့မအေးတန်နာကျော်တို့ရဲ့ထူးခြားစာပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဂျပန်နိုင်ငံတောင်ပိုင်းကရွာတရမှာကလေးတွေကိုတရေချောက်တဲ့ရိုးရာပြန်ပြီးတော့အသက်ဝင်အောင်ကြိုးစားနေတာ။လန်ဒန်မှာတော့လူစင်စစ်ကအမီးပေါက်သူတွေကိုတွေ့ကြရမှာဖြစ်ပြီးသူတို့အမီးကို cell phone app နဲ့လှုပ်ခိုင်းလို့ရပါတယ်။ဒီအကြောင်းတွေကိုမအေးတနာကျော်နဲ့ကိုငင်းချန်တို့ပြောပြမှာပါရှင
်။ဂျပန်နိုင်ငံမြောက်ပိုင်းကလူသူအယောက်ပေါက်နေတဲ့အိုကရွာလေးမှာရှေးဟောင်းရိုးရာတရေတစီနှင်ထုတ်တဲ့ပွဲတော်တခုပြန်ပြီးတော့ခေစားအသက်ဝင်အောင်လုပ်နေကြပါတယ်။ဒီရိုးရာကနှစ်သစ်ကိုအကျိုးဖြစ်နေဆင်နွှဲတာဖြစ်ပြီးတော့တရေမျက်နှာဖုံးဆောင်ပြီးတော့ကောက်ရိုးကြောက်တွေဝတ်ထားတဲ့အမျိုးသားတွေအိမ်ထဲကိုဝုန်းကနေဝင်ပြီးတော့စိုးတဲ့ကလေးတွေရှိလာဟေလို့အော်ပြီးတော့မေးကြတာပါ။နာမဟာဂီတရေလို့ခေါ်တဲ့တရေလှုပ်ဖို့တွေလူငယ်တွေမရှိတော့တာကလည်းဒီပွဲတော်ကွဲပြောက်သွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းမှာတော့တခြားအရက်ကလူငယ်တချို့ဒီဒေတာကိုပြန်လာပြီးတော့အခြေချတဲ့အတွက်ဒီပွဲတော်ကိုပြန်ပြီးတော့လှုပ်ဖြစ်တာဖြစ်တယ်လို့ရဲရွာလူကြီးကပြောပါတယ်။အစိုးရကလည်းဒေသဖွံ့ဖြိုးရေးအတွက်အခုလိုအစီအစဉ်ကိုထောက်ပံ့မနေတဲ့အတွက်ဒီရိုးရာပွဲတော်ကိုနှစ်တကူမတိုင်ခင်အချိန်သာမကအချိန်ရရင်ရတယ်လို့ကျင်းပလာနိုင်တာပါ။မနစ်ကရင်ပဲ UNESCO အဖွဲ့ကလည်းဒီတရေရိုးရာပွဲတော်ကိုထိတွေ့ကင်တွေလို့မရတဲ့ယဉ်ကျေးမှုအမွေအနှစ်ပွဲတော်ဖြစ်နေသတ်မှတ်ခဲ့လို့ခီးသွားဧည့်သည်တွေရဲ့အာရုံဆိုင်မှုရခဲ့ပါတယ်။ဒီပွဲတော်ကို February လဇန်နဝါရီမှာကျင်းပလေရှိပြီးတော့ဒီနှစ်ထဲမှာဧည့်သည်ပေါင်း 9,600 ကျော်လာရောက်ခဲ့တာပါဒီပွဲတော်ရဲ့ရေရှည်ရှင်သန်မှုကလည်းခီးသွားဧည့်သည်တွေပေါ်မှာအများကြီးမူတည်နေတာတွေမဟုတ်ဘဲနဲ့တရေဖြစ်နေပါဝင်ပြီးတော့လုပ်ပေးတဲ့လူငယ်အမျိုးသားတွေပေါ်မှာလည်းအများကြီးမူတည်ပါတယ် ထုံးတယ်ရဆိုရင်အမျိုးသားတွေကပဲဒီတရေလို့လုတ်ပြီးတော့ဝေလို့ရပြီးတော့နောက်ခါမှာလူငယ်အမျိုးသမီးတွေလည်းတရေလို့လူဖွေပြီးတော့ပါဝင်စင်နေနိုင်မယ်လို့မျှော်လင့်နေကြပါတယ်ရှင်
ဒီနိုင်ငံမှာခါမှာပတ်ထားရတဲ့ဆက်ရုပ်တိရစ္ဆာန်အမီးကိုအလှဝစ်စင်တဲ့သူတွေရှိပြီးတော့အဲ့ဒီအမီးတွေလှုပ်ရမ်းဖို့အတွက်ဖုန်းအက်ပ်လေးနဲ့ထိန်းချုပ်နိုင်မဲ့အက်ပ်အသစ်တစ်ခုကိုတီထွင်လိုက်ပါတယ်ဒီဆက်ရုပ်အမီးရဲ့လှုပ်ရှားမှုတွေကိုဖုန်းကနေတဆင့်ထိန်းချုပ်နိုင်မဲ့အက်ပ်ကို Digital Daily လို့ခေါ်ပြီးတော့လန်ဒန်ကတဒေးကုမ္ပဏီအမီးထုတ်လုပ်တဲ့ကုမ္ပဏီကမိတ်ဆက်လိုက်တာပါဒီကုမ္ပဏီကိုလန်ဒန်တက္ကသိုလ်ကအနုပညာပါမောက်ခ Andrew Shoben ကတီထောင်တာဖြစ်ပြီးတော့အမီးတွေကို2006ခုနှစ်ကလေးကစတင်ထုတ်လုပ်ခဲ့တာပါအဲ့ဒီအမီးတွေကိုသူ့ရဲ့ဇနီးဖြစ်သူ Charles Shoben ကကိုယ်တိုင်ချုပ်လုပ်တာပါညီကွေးအမီးရုံးအမီးဝင်းပလေးအမီးစတဲ့ပုံစံတွေရှိပြီးတော့ရုပ်ရှင်ကတ်တွန်းတွေထဲကဇက်ကောင်တွေရဲ့အမီးကိုလိုက်လံတူပါပြီးတော့ပြုလုပ်ထားတာပါအမီးဝစ်စင်တဲ့သူ၃မျိုးရှိပြီးတော့ပါတီဘွဲတက်တဲ့သူတွေရုပ်ရှင်ကတ်တွန်းဇက်ကောင်တွေဖြစ်ကိုပလေးဝစ်စုံဘွဲတက်တဲ့သူတွေကဝစ်စင်လို့ရှိသလို Faris လို့ခေါ်တဲ့အမီးကိုအမြဲတမ်းလိုလိုဝစ်စင်တဲ့သူတွေလည်းရှိတာပါအခုတီထွင်ထားတဲ့ app ကလေးနဲ့အမီးရဲ့လှုပ်ရှားမှုအနည်းအမြန်နဲ့ဘယ်လိုပုံစံလှုပ်ရှားမလဲဆိုတာကိုပါ season နိုင်ပါတယ်အမီးတွေကို phone ကနေ bluetooth နဲ့တဆင့်ချိတ်ဆက်ထိန်းချုပ်တာပါဒီ app လေးဖြစ်မြောက်ဖို့အတွက်အများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုပြုလုပ်ခဲ့ပြီးတော့မျှော်မှန်းထားတာထက်နှစ်ဆစုစုပေါင်းပေါင်စတာလင်ငွေ24000ကျော်ရရှိခဲ့ပါတယ်အမီးတွေဟာ24လက်မကနေလက်မ 40အထိရှိပြီးတော့အနုပညာပစ္စည်းတစ်ခုပါပဲလို့တီထွင်သူကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမာယာပရဒက်ဒီနယ်အလဲပိုင်းကဘင်းဆိုင်ခင်းနေမှာကျက်တူရည်တွေလာပြီးတော့စားတောက်ကြတဲ့အတွက်ဘင်းဆိုင်ခင်းနေမှာပြက်အောင်ဘင်းတောင်သူတွေကာကွယ်နေရပါတယ်ကျက်တူရည်လေးတွေဟာအုတ်လိုက်လာရောက်စားတောက်ပြီးတော့ဘင်းဆွဲနေကြတယ်လို့တောင်သူတွေနဲ့ဒီကိစ္စကြွမ်းကျင်သူတွေကပြောပါတယ်သူတို့ဟာအစေးချစ်ထားတဲ့ဘင်းသီးတွေကိုစားသလိုအပင်ကိုလည်းအရင်ကနေပြီးတော့နှုတ်သီးနဲ့ဖ ူချက်ယူပြီးတော့စိုက်ပျိုးတာဖြစ်ပါတယ်။ဘိန်းစင်းမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်ကျက်တူရည်တွေကတက်ကြွမှုနဲ့တက်တောင့်တက်တာဖြစ်မှုတွေခံစားနေရတယ်လို့ဘိန်းကျွမ်းကျင်သူတူကဆိုပါတယ်။ဘိန်းသည့်အဆိပ်ကိုချစ်ပြီးတော့အဆိပ်ကထွက်လာတဲ့ဆေးကက်ကက်အဆိပ်ကနေဘိန်းမဲကိုရတာပါ။ဘိန်းမဲကနေမှဟီးရိုးအင်းလို့ခေါ်တဲ့ဘိန်းဖြူကိုချက်လုပ်တာဖြစ်ပါတယ်ရှင်
။မရေးတန်တာကြောင့်လည်းကိုငယ်ချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနအီစာစီစဉ်အစဆုံးကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ဒီကနေ့ညပဲအစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမတ်မြသစင်အောင်ကပြောပြပေးပါဦးမယ်ရှင်။
အဂတိလိုက်စားမှုတွေနဲ့တိုင်ကြားခံထားရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေအရအမှုဖွင့်အရေးယူလိုက်ပြီလို့သိရပါဗျ။စုံစမ်းစစ်ဆေးချက်တွေအရတနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော် Global Grand Services GGS ကုမ္ပဏီကအမှုဆောင်ညွှန်ကြားမှုဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရာအောင်တို့အပေါ်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူဖို့ဒဝယ်မြို့မြို့မရဲစခန်းမှာတိုင်ချဲ့ဖွင့်လိုက်တယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒီကနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းတာဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်။စစ်တွေမျိုးမိုင်90กว่าမှာရှိတဲ့ရိုးတရုတ်ရွာကဒီတိုက်ခိုက်မှုအတွင်းနောက်ထပ်ရဲတပ်ဖွဲ့ဝင်တဦးဒဏ်ရာရပြီးတဦးပျောက်ဆုံးနေတယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူတဦးက AFP သတင်းဌာနကိုပြောပါရယ်။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဒါမှမဟုတ်အာဃာတတွေကိုယင်လွတ်တင်မှုပြင်ဆင်နေပုံရတဲ့လက္ခဏာတွေရှိနေတယ်လို့ National Public Radio NPR ကသတင်းထုတ်ပြန်လိုက်ပါရယ်။ပြောင်းရမ်းမျိုးအနည်းကဆမ်နမ်ဒေါင်ဒုံးကျည်လွတ်တင်ရေးစခန်းကိုဂျိုရုကနေရိုက်ထားတဲ့ဓာတ်ပုံတွေကိုစမ်းစစ်တာမှာတော့ကုန်တင်ကားတွေကားတွေရထားတွေနဲ့ဝန်ချီဆက်တွေကိုတွေ့ရတယ်လို့ American သတင်း Agency ကပြောပါတယ်
2019ခုနှစ်မတ်လ10ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးတန်ပန်းအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်ရှင်VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ် VOA ကိုတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.